မင်္ဂလာရှိတဲ့ Christmas အခါသမယဖြစ်ကြပါစေသောတာရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ25ရက် Christmas နေ့ပို့တော်ဟူးနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ1925ရောကနေကြိုက်ထုတ်နေပါပြီရှင်။ကျမနင်္ဂလာပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဒီကနေ့ကျောက်တဲ့ Christmas နေ့အထိမ်းအမှတ်ဖြစ်မြစ်တာတရားရဲ့လေးနက်မှုတွေကိုပုံရံမင်းကြီး Francis ကအလေးထားဟောကြားသွားပါတယ်။ဒီနေ့ Christmas နေ့မှာပဲဟောင်ကောင်မှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေပြီးရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားထိတဲ့ရင်ဆန်တဲ့ထိလည်းဖြစ်နေပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပြီးတော့မှာပါ
။ကောင်းပါပြီရှင်။ရှခိုင်ပြည်နယ်ဘူးတော်မြို့နယ်မှာတာဝန်ချနေတဲ့လောက်ဝကအရာရှိတအုံးကိုအမြင်မသိတဲ့လူတွေမနေ့ကဖမ်းဆီးသွားတဲ့သတင်းမှာကြားမှာကတော့
ဒီကောင်ကနေကတောင်းတာကိုကြွားတဲ့အတော်မှာဖန်ခံတာပါကျွန်တော်ကဟိုကနေကမ်းမှာခေါ်တော့တောင်းကြတဲ့
ရှခိုင်ပြည်နယ်လဝကဦးစီးမှုညွန်ကြားရမှုဦးအောင်မင်းပြောတော်တာပါရှင်နောက်ပိုင်းမှာပြေဆုံးချမှာပါဒါအပြင်နိုင်ငံတကာသတင်းဆောင်မတွေမှာတော့အမေရိကန်နိုင်ငံမှာနောက်နေတဲ့ဘာရိုမီတာမရာရွေးကောက်ပွဲအတွက်ကုစလေလောင်းတွေရဲ့အကျိန်းနဲ့မဲဆွဲပွဲတွေနဲ့ပါကစ္စတန်အာနာရှင်ဟောင်းပါဗက်မူရှရက်ကိုပါကစ္စတန်တရားရုံးကမျက်ကွယ်တည်တံ့ချမှတ်လိုက်တဲ့သတင်းဆောင်မှာအပြေဆုံးကိုထုတ်လွှင့်သွားမှာပါနောက်ပိုင်းခရစ်စမတ်ဒေးတချင်တပုံနဲ့လည်းထုတ်လွှင့်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မုံတို့ကပြောပြပေးကြပါအောင်ရှင်
ဒီနေ့ကျောက်တဲ့ Christmas ရဲ့အထိမ်းအမှတ်ဖြစ်မြစ်တာတရားရဲ့လေးနက်မှုကိုပုံရံမင်းကြီး Francis ကအလေးထားဟောကြားသွားပါတယ်
။ Natale ci ricorda che Dio continua ad amare ogni uomo, anche il peggiore.
မနာလို့ဘုရားသခင်ကကိုယ့်ကိုချစ်တယ်လို့လူတွေထင်နေကြပေမဲ့တကယ်တော့ဘုရားသခင်ဟာအကျွမ်းမဲ့ချစ်ချင်းမြစ်တာနဲ့လူဆိုးလူကောင်းမခွဲကြပဲအဆိုးဆုံးလူတွေကိုတော့မှမြစ်တာထားတဲ့အကြောင်း St. Peter's Basilica ဘုရားကျောင်းကသံဃာရန်တရားဝဲမှာပုံရံမင်းကြီးဟောကြားသွားတာပါ။ခရစ်စမတ်ကတည်းကပြည့်ပုံရံမင်းကြီးဟာစင်ပီတာစ်ဘက်ဆလီကာဘုရားကျောင်းတော်ဝရန်တာကနေဒီကနေ့ပြည့်သက်ကိုတရားဟောကြားမှာဖြစ်ပါတယ်ခရစ်တော်ဖော်မြင်တဲ့ထိမ့်မှတ်ဖြစ်ဒီနေ့ကမ္ဘာ့ဝါခရစ်စမတ်ပေါ်တော်တွေဆင်နွှဲနေကြမှာပဲကက်သလစ်ခရစ်ယာန်သာသနာပိုင်ပုံရံမင်းကြီးနဲ့ကင်တာဘရီကမ်းကျုပ်ဆရာတော်ဂျက်စတင်ဝဲဘီတို့ကလည်းတောက်ဆူရနိုင်ငံမှာငင်းချိုင်းနဲ့တာယာဝါပြောရေးတွေမျှော်လင့်ကြောင်းဒီကနေ့ပဲသတင်းစကားပေးကြပါတယ်တင်မြင့်ရင်းနဲ့ညီရင်းကိုလိုတင်မြင့်မဲ့လမ်းကိုရှောက်ဖို့တောက်ဆူနိုင်ငံကြီးကောင်းဆောင်တွေတန်လေးတန်ချခဲ့တဲ့ပေါ်ဆူတောင်းမြစ်တာပို့ထားတဲ့ကြောင်းလဲပူတွဲထုတ်ပြန်မှာဖော်ပြခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ခရစ်စမတ်အားလိုက်ရက်ကိုဖလော်ရီဒါပြည်နယ်မှာအနားယူနေပါတယ်။မနေ့ကတော့ခရစ်စမတ်နေ့အဖြစ်ကမ္ဘာတစ်ဝန်းကအမေရိကန်တပ်ဖွဲ့တွေကိုသမ္မတထရန့်နှုတ်ခွန်းဆက်ခဲ့တယ်လို့သမ္မတကတော့မနီယာနဲ့အတူခရစ်စမတ်အကျိုးညစာစားခဲ့တာပါ။ကမ္ဘာတစ်ဝန်းခရစ်စမတ်ပွဲစန်တာကလော့စ်ရဲ့ခီးစဉ်ကိုနှစ်စဉ်ချီးရခံလေးရှိတဲ့အမေရိကန်ရဲ့မြောက်အမေရိကတိုင်အာကာသကဝေးတပ်ဖွဲ့ရဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ကလေးတွေရဲ့မိကွန်းကိုဖြစ်ချတဲ့အစီအစဉ်မှာလည်းသမ္မတကတော့မလနီယာပါဝင်ခဲ့ပါတယ်။
ယေရှုခရစ်တော်ဖွားမြင်တဲ့ဘက်သလေဟမ်မြို့က Church of Nativity ဘုရားရှိခိုးကျောင်းမှာဒီကနေ့ Christmas ပွဲတော်နေ့ဝတ်ပြုဆုတောင်းပွဲကိုမနေ့တုန်းကကျင်းပခဲ့ပါတယ်။မေတော်မာယာယေရှုခရစ်တော်ကိုဖွားမြင်ခဲ့တဲ့အခုနေရာမှာ400ဆူတဲကဒီဘုရားကျောင်းကိုဆောက်လုပ်ထားတာပါ။မင်းညာတော်ကလည်းခရစ်ယာန်ဘုရားဖူထောင်တဲ့ချီဟာဂျော်ဒန်မြစ်တစ်ဖက်ကမ်းမှာရှိတဲ့ဘက်သလေဟမ်မြို့ကိုလာရောက်ပြီးတော့ Christmas ပွဲတော်ကိုကျူးဆွဝတ်ပြုခဲ့ကြပါတယ်။ဒီကနေ့ Christmas နေ့မှာကမ္ဘာတစ်ဝန်းကခရစ်ယာန်ဘာသာဝင်တွေပွဲတော်ဆင်နွှဲနေကြချိန်မှာပဲစီးရီးယားနိုင်ငံမှာတာဝန်ထမ်းနေတဲ့ American စစ်တီယာနဲ့ချီတွဲအိမ်နီးချင်းအီရတ်နိုင်ငံက American ဦးဆောင်တဲ့ပူးပေါင်းတပ်တွေကအထူး Christmas လက်ဆောင်တွေပေးပို့ခဲ့ပါတယ်။ Christmas ဘိုးဘိုးကြီးစီးလေးရှိတဲ့စဖားလေးအစား CH-47 Chinook ရဟတ်ယာဉ်နဲ့လက်ဆောင်တွေကိုယူဆောင်လာခဲ့ကြတာပါ။Operation Holiday Express ဆိုတဲ့ Christmas အငွေအသက်တွေကိုလိုက်လံမျှဝေပေးတဲ့တပ်ဖွဲ့ဝင်တွေကအများပြည်သူလှူဒါန်းတဲ့လက်ဆောင်တွေကိုအခုလိုဆီးရီးယားအရှေ့ပိုင်းမှာရှိတဲ့ American စစ်သားတွေအတွက်လက်ဆောင်ပို့ပေးတာဖြစ်ပါတယ်။ Kansas ပြည်နယ်ကနေလာတဲ့အမှတ်1ချင်းမြတ်တရင်က City Wine ကလည်း Christmas Day သတင်းတွေကိုတီးမှုတ်ဖျော်ဖြေခဲ့တာပါတယ်။တောင်ကိုရီးယားမှာအခြေစိုက်တဲ့ American တပ်ဖွဲ့ဝင်တွေလည်းဒီကနေ့ Christmas နေ့အထူးနေ့လည်စာစားကြပါတယ်။မြောက်ကိုရီးယားနဲ့ဇက်နဲ့မိုက်ထက်လောက်ပဲဝေးတဲ့ Humphreys အခြေစိုက်စခန်းမှာ American စစ်သည်တွေဟာ Christmas ပွဲတော်မှာစားလေးရှိတဲ့အသားခင်တွေ Gingerbread Cookie မုန်နဲ့နေ့လယ်စာပွဲကိုဆင်နွှဲခဲ့ကြပါတယ်
။ Christmas နေ့မှာပဲ Hong Kong မှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေပါတယ်။ရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်မှုတွေတည်ဖြစ်ခဲ့ပြီးနောက်တစ်နေ့မှာပဲ Democracy ပြည်ထောင်စုနဲ့ OAP ကုန်တဲ့တီတဲ့ဖြတ်လျှောက်ကြီးတဲ့ဆန္ဒပြခဲ့ကြတာပါ။မင်းတို့က ခရစ်မတ်ယူနေ့မှာတော့ဆနပြတွေကနေရောမြတ်မှာမိရှုဆနပြခဲ့တာတွေရှိလို့လုံလင်းရေးတွေကမြေရေပုံးနေနဲ့နေညှင်းမှုတွေလည်းရှိခဲ့ပါတယ်ဆိုတော့ဆန်ချင်ရေးဒီမိုကရေစီလွတ်လပ်ခွင့်နဲ့ရရှိအွန်လိုင်းကစီယုံလုံးဆော်ခဲ့ကမနေ့ကဆနပြသူတွေကုန်တက်တွေခီးသွွားတွေသွာလာများတဲ့နေရာတွေမှာဆနပြခဲ့ကြတာပါရစမှုနဲ့တရားရှိသူတွေကိုတရုတ်ပြည်မှာကြီးကိုပို့ဆောင်ခွင့်ရမယ်ဥပဒေကိုစန့်ကျင်ခံခွင့်ရကဆက်တင်ခဲ့တဲ့ဆန္ဒပြပွဲတွေအခုဆိုရင်ခုနှစ်လအထိရှိနေပြီးအချိန်ရော့မဲ့လက္ခဏာလည်းမတွေ့ရသေးပါဘူး။နိုင်ငံရေးလွတ်လပ်ခွင့်နဲ့ရတပ်ဖွဲ့အလွန်ကျွန်းနိုင်ငံမှုတွေကိုတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးတောင်းဆိုမှုတွေမရမချင်းဆန္ဒပြတောင်းဆိုမှုတွေအဆုံးသတ်မှာမဟုတ်တဲ့အကြောင်းလဲဆန္ဒပြသူတွေပြောဆိုထားတာပါ။မနေ့ည9:00နာရီနောက်ပါတော့ဟောင်ကောင်ကပင်နီဆူလာစိန်ခန်ဟိုတယ်အပဝင်ခီးသွွားတွေသွာလာများတဲ့နေရာတွေမှာဆန္ဒပြသူတွေကိုတော့ရတပ်ဖွဲ့ကမြေယူပုံးနဲ့တုံးပြီးနှိမ့်နှင်းခဲ့တာလည်းဖြစ်ပါတယ
်။ဩစတြေးလျနိုင်ငံမှာအကြီးကျယ်ဆက်ပြီးတော့လောင်ကျွမ်းနေတဲ့တောမီကိုထိန်းနိုင်ဖို့အတွက်ဒီကနေ့ခရစ်မတ်နေ့မှာလည်းမိသားဝင်နှန်းတွေမနာတဲ့အလုပ်လုပ်နေကြရပါတယ်။ New South Wales ပြည်နယ်မှာဆိုရင်ဒီထိန်းမနိုင်သိမ်းမရဖြစ်နေတဲ့တောမီတွေကိုနှိမ့်တက်နိုင်ဖို့အတွက်စေတနာဝန်ထမ်းထောင်နဲ့ချီဟာမိသားတွေနဲ့အတူကူညီမိနှိမ့်တက်ပေးနေပါတယ်။ဒီ New South Wales ပြည်နယ်ထဲမှာပဲမိကြောင့်မို့လို့တေဆုံးသူ6ယောက်ထဲမှနေရှိပါပြီ။ပို့ပြီးတော့ပူပြင်းတဲ့ရာသီဥတုကြောင့်ရောမိုးခေါင်ရေချမှုကြောင့်ရောလေပြင်းတွေတက်နေတာကြောင့်မှမိတွေကိုထိန်းနိုင်ဖို့ခက်ခက်ခဲခဲစူးစမ်းနေကြရတာပါ။ဒီသတင်းပတ်ကုန်မှာရာသီဥတုပုံမှန်ပူပြင်းလာဖို့ရှိနေတာကြောင့်အဲ့ဒီမတိုင်ခင်မှာ6000ကျော်လောက်လောင်ကျွမ်းနေတဲ့ဒီတောင်း South Australia ပြည်နယ်ကတောမီကိုတက်နိုင်တဲ့လောက်ငိမ့်တက်ဖို့အတွက်ကိုလည်းစူးစမ်းနေကြရပါတယ်။ဒီကနေ့မှာအပူချိန်ဟာနည်းနည်းတက်တာနေတာကြောင့်ပြည်နယ်မိသက်ဌာနတက်တော်မီတွေဆက်ပြီးကြီးမသွားနိုင်အောင်ထိန်းနိုင်ဖို့အခြေအနေကောင်းရှိနေပါတယ်ဒါပေမဲ့ဒီသတင်းပတ်ကုန်ကြရင်တော့အပူချိန်ဟာ40ဒီဂရီစင်တီဂရိတ်အထိမြင့်တက်ဖို့ရှိနေပြီးတော့လေတိုက်နှုံးကလည်းတိုးလာဖို့ရှိပါတယ်ဒါကြောင့်ဒေတာရင်းစောက်ကြည့်သတိပေးချက်ကိုဆက်လက်ထုတ်ပြန်ထားပါတယ
် View American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိဟိုင်းဒိုမီတာ70 kHz 1683ညာဟိုင်းဒိုမီတာ19 kHz 15563ညာနဲ့ဟိုင်းဒိုမီတာ25 kHz 1665တို့ကနေထုတ်လွှင့်ပေးနေပါရခြင
်းဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းတင်းတွေကိုဆက်လက်ကြီးညာနေပါတယ်ခရစ်မတ်နေ့အားလိုက်ရနေမှာပဲဖိလစ်ပိုင်နိုင်ငံလေပိုင်းမှာမိုးတိတ်တံလေပြင်းတက်ခတ်မှုတွေနဲ့အတူတိုင်ဖုန်းမုန်တိုင်းထံကြောင့်အင်းဒီထိခိုက်ပျက်စီးလက်စစ်မှုတွေဖြစ်တော့ပြီးခီးသွားတွေလည်းတောင့်တနေပါတယ်။ပြင်အစင်းနှစ်ရှိတဲ့ဖန်ဖုန်းတိုင်ဖုန်းမုန်တိုင်းဟာအရှေ့ပိုင်းဆမာပြည်နယ်ကုန်းတွင်းဘက်ကိုဝင်ရောက်ချိန်မှာတနအီလီတိုင်နှုန်း120ကီလိုမီတာနဲ့လေပြင်းတိုက်စင်တနအီကီလိုမီတာ150ထိရှိခဲ့တဲ့အကြောင်းလဲမိုးလေဝသကြမ်းကျင်သူတွေကပြောပါရဲ့။နိုင်ငံလေပိုင်းဖေဆာမြစ်မှာလည်းလူပေါင်း4000ကျော်မင်းလူရပြောင်းရွှေ့ပေးထားပါပြီမဲ့အသေးပြောက်သတင်းတွေမကြားရတဲ့အကြောင်းလဲပြောဆိုထားကြပါလေတက်ပြင်းနေမှာလည်းလေပြင်းတက်ခတ်မှုနဲ့အတူမုန်တိုင်းတံကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်ဒီကနေ့ထိစစ်ကဲနေမှာတင်မော159ဆင်းနဲ့အတူလူပေါင်း2000ကျော်လဲတောင်းတင်နေသလိုပြည်တွင်းလေကြောင်းခီးစဉ်60ထဲမှနည်းကိုလည်းဖျက်ခဲ့ရတာပါမွန်နယ်ညောင်တခြားကအိမ်မောင်းတရားကျော်ပျက်စီးခဲ့တဲ့အကြောင်းလဲဒေသခံသတင်းတွေကဖော်ပြပါတယ်ဖိလစ်ပိုင်နိုင်ငံဟာနှစ်စဉ်တိုင်ဖုန်းမုန်တိုင်း20လောက်ဝင်ရောက်လို့ရှိပြီးမကြာခင်နှစ်တည်းမှာမွန်နယ်နေရာပုံမှန်ပြင်းထန်လာနေတာလည်းဖြစ်ပါတယ
်တရုတ်နဲ့အမေရိကန်ကြားမတာခင်ကရရှိခဲ့တဲ့ကုန်သွယ်ရေးသဘောတူညီမှုတွေအတွက်တရုတ်သမ္မတနဲ့အတူလက်မှတ်ထိုးအခမ်းအနားလုပ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်ရရှိထားတဲ့သဘောတူညီမှုကိုမြင်မြန်အပြည့်တက်ချင်တဲ့အတွက်သမ္မတဆီဂျင်ပင်းနဲ့တွေ့တဲ့အခါလက်မှတ်ထိုးပွဲလုပ်မယ်လို့သမ္မတထရမ့်ကသတင်းတော့တွေကိုအင်္ဂါနေ့ကပြောကြားခဲ့တာဖြစ်ပါတယ်။ဇန်နဝါရီလပထမပတ်နှစ်နိုင်ငံကုန်သွယ်ရေးကိုယ်စားလှယ်တွေတွေ့တဲ့အခါပထမအဆင့်ကုန်သွယ်ရေးသဘောတူညီချက်ကိုလက်မှတ်ထိုးမယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တင်စာကဒီဇင်ဘာ13ရက်နေ့ကပြောကြားထားတာပါ။တရုတ်နိုင်ငံဘက်ကတော့ကုန်သွယ်ရေးကိစ္စတရုတ်နဲ့အမေရိကန်ကြားအနီးကပ်ဆွေးနွေးနေပေမဲ့ဆက်လက်ညှိနှိုင်းနေဆဲပဲလို့ပြောပါတယ်။သဘောတူညီချက်လက်မှတ်ထိုးမဲ့အသေးစိတ်အစီအစဉ်နဲ့တခြားကိစ္စတွေကိုနှစ်ဖက်အနီးကပ်တိုင်းမဆွေးနွေးနေဆဲဖြစ်တယ်လို့တရုတ်ဆိုရပြောခွင့်ရသူကန်ဆောင်ကဒီနေ့သတင်းစာဆင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အမေရိကန်တာဝန်ရှိသူတွေကထုတ်ပြန်တဲ့ကုန်သွယ်ရေးသဘောတူညီချက်တွေပတ်သက်လို့တရုတ်ဆိုရဘက်ကဘယ်အချက်ကိုမှတိတိကျကျအတည်ပြုခြင်းမရှိပါဘူး။တာဝန်ရှိသူတွေလက်မှတ်ထိုးပြီးတော့မှအသေးစိတ်ထုတ်ပြန်မယ်လို့တရုတ်စီးပွားကူတန်းဝန်ကြီးဌာနကပြောကြားထားပါတယ်။
တနင်္ဂနွေတောင်ပိုင်းမှာအရက်သားကြီးကိုတပြတ်မှုနဲ့စစ်သားနှစ်ယောက်ကိုအေးအေးယူလိုက်တဲ့အကြောင်းစစ်တပ်ပြောခွင့်ရကဒီနေ့ပဲပြောလိုက်ပါတယ်။အေးအေးယူခံရတဲ့စစ်သားနှစ်ယောက်ဟာဒီဇင်ဘာလ20ရက်နေ့မှာပဲလာရောက်ဖမ်းခံခဲ့တဲ့အကြောင်းလဲစစ်တပ်ပြောခွင့်ရသူကပြောဆိုခဲ့ပေမဲ့တိုက်စုံသူတွေနဲ့ပတ်သက်လို့အသေးစိတ်ကတော့မပြောပါဘူး။စုံစမ်းစစ်ဆေးမှုတွေပြီးတော့ဥပဒေကြောင်းအရဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလဲစစ်တပ်ပြောခွင့်ရသူကပြောဆိုထားပါတယ်။
ထိုင်းနိုင်ငံမှာဒီမြန်မာနိုင်ငံကအလုပ်သမားတွေအလုပ်လုပ်ကြတဲ့ကြက်မွေးမြူရေးလုပ်ငန်းတစ်ခုအပေါ်အသေးရဖြန့်မှုနဲ့ထိုင်း TV သတင်းတောက်တယောက်ကိုထောင်ဒဏ်2နှစ်ချလိုက်ပါတယ်။တမကာဆက်ကြက်မွေးမြူရဲ့လုပ်ငန်းရဲ့လုပ်ငန်းဝင်အခြေအနေနဲ့ပတ်သက်တဲ့အမှုအကြောင်း Voice TV ဌာနမှအလုံးလုတ်ခဲ့တဲ့သတင်းတောက် စုချနီကလွိုက်ထရီကတွစ်တာလူမှုကွန်ရက်ပေါ်မှာရေးသားခဲ့တာကြောင့်ပြစ်ဒဏ်ချခံရတာဖြစ်တယ်လို့သူရဲ့ရှင်းလင်းကပြောပါရယ်။ဒီကနေ့တုန်းကပြစ်ဒဏ်နှစ်နှစ်ချတဲ့အပေါ်တုံးလုံးမိချောင်းနဲ့ပြစ်ဒဏ်ကိုအယူခံဝင်မယ်လို့လည်းရှင်းလင်းကပြောပါရယ်။2016ခုနှစ်တုန်းကတမကဆက်ကျမှုမြွေလုပ်ငန်းမှာအလုပ်လုပ်ကြတဲ့မြန်မာလူသမားတွေကသူတို့အလုပ်လုပ်ရတဲ့အခြေအနေနဲ့ပတ်သက်လို့ထိုင်းလူခွင့်ကော်မရှင်ကိုတိုင်ကြားခဲ့တဲ့အမှုအကြောင်းသတင်းတောက်ကတွစ်တာပေါ်မှာရေးသားခဲ့တာပါ။အလုပ်သမားတွေကသူတို့လုပ်ငန်းကိုအသေးရဖြတ်တယ်ဆိုပြီးတမကာဆစ်ကုမ္ပဏီကတရားစွဲရမှုကိုတော့ဒီနှစ်ထဲမှာပဲထိုင်းတရားရုံးကဖယ်ချပြီးတော့အလုပ်သမားတွေကိုရော်ကြီးပေးဖို့အမိန့်ချခဲ့ပါတယ်သူတို့လုပ်ငန်းခွင့်အခြေအနေဆိုးရတယ်လို့ဆွဆဲချက်တွေကိုတမကာဆက်ကုမ္ပဏီကညှင်းဆန်ပြီးတော့သတင်းတောင်းတဲ့အလုပ်သမားအရေးလှုပ်ရှားသူ20အပေါ်အသေးရဖြတ်မှုနဲ့တရားစွဲခဲ့တာဖြစ်ပါတယ
်ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုကိုအောင်လင်းဦးနဲ့မဆူမြတ်မွန်တို့ကကြီးညာပေးသွားတာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါရမယ်။ချင်းခိုင်ပြည်နယ်ပူတိအောင်မြို့နယ်တောင်ပဇာစခန်းမှာတာဝန်ထမ်းဆောင်နေတဲ့လူဝေမှုကြီးကြပ်ရေးနဲ့ပြည်သူ့ဝန်ထမ်းဌာနကလက်ထောက်ညွှန်ကြားရင်းမူလက်ထောက်ညွှန်ကြားရင်းမူတဦးလက်ထောက်အရာရှိနှစ်ဦးအပေါင်း၃ဦးကိုအမြင်မတိလက်နက်ကင်အဖွဲ့တစ်ခုကမနေ့ကဖမ်းဆီးသွားခဲ့တယ်လို့ပြည်နယ်လှပကတာဝန်ရှိသူတွေကအတည်ပြုပြောပါတယ်။ဘယ်အဖွဲ့ကဖမ်းဆီးသွားလဲဆိုတာအတိမပြုနိုင်သေးပေမဲ့အေးအေးရခိုင်လက်နက်ကင်အဖွဲ့ကတော့ဒီဖြစ်စဉ်ကိုမင်းမြန်ထားဆဲလို့ဆိုပါတယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ဘူတီတောင်မြို့နယ်တောင်ပစားနယ်မြေစခန်းမှာတာဝန်ကျတဲ့အလုသမားလူဝေမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကလှဝကရာရှိ3ဦးကိုဒီဇင်ဘာ24ရက်နေ့ညနေပိုင်းမှာအမည်မသိလက်နက်ကင်အဖွဲ့တစ်ခုကနေဖမ်းဆီးသွားကြောင်းရခိုင်ပြည်နယ်လှဝကဦးစည်းမှုညွန်ကြားရေးမှူးဦးအောင်မင်းကပြောပါတယ
်အော်ဟုတ်ပါလေဘူတီတောင်ကနေကတောင်ပေါ်လာကိုသွားတဲ့အပေါ်မှာဖမ်းဆီးရတာကျွန်တော်ဟိုကနေစာမခေါ်သွားတော့တောင်ကျတဲ့နေရာသွားတဲ့ကျောင်းလာတာမဟုတ်သူကနေမကောင်းလို့ခွင့်ပါရီစိတ်ကူပြီးတော့ပြန်လာတဲ့ရာကြီးပါတင်ယူအောင်ပါရထောက်ညကြရင်နောက်ကျန်တဲ့နှစ်ယောက်ကတော့ငယ်ပါကြလက်ထောက်လောက်ဝကမနေရဘူ
းဖန်စီခံရတဲ့သူတွေကတော့လောက်ဝကလက်ထောက်ညကြရင်မူဦးတင်မျိုးအောင်လောက်ကလက်ထောက်ဦးစီမူဦးမျိုးဆွေဦးနဲ့လက်ထောက်လောက်ဝကဦးစီမူဦးအောင်ဖြိုးကျော်တို့တဦးဖြစ်ကြောင်းသူကဆိုပါတယ်ဘူတီတံမျိုးနဲ့မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်ကလောက်ဝရာရှိ3ဦးလိုက်ပါလာတဲ့ဆက်လေးဘူတီတံမျိုးကထွက်ကြောင်ရည်ရွာဘက်မှာဖမ်းခံရတာလို့ပြောပါတယ်
တော်ပဇာကနေတူလဲအောင်နေတန်းရောက်လာပြီးတော့ပုတ်ကြည့်တော့လာကြည့်တယ်တို့တော်ပဇာကိုညနေ2:00လောက်ဆိုရင်တော်ပဇာကိုဆက်လေနဲ့ဖက်သွားကြတာဒီဘုံဒီတော့လဲ2:00 3:00လောက်ရှိနေတယ်လေအဲ့ဒီတန်ချီရောနဲ့ကြောက်ရရောဆိုတာရောနေရရှိတယ်အဲ့ဒီနားကနေပေါ်တော့လေလို့ပြောတယ်အဲ့ဒီနေရာကရေးကနေအဲ့ဒီနေကိုမပိုင်ဘူးနေရှားဆောင်ပဲပိုင်တယ
်ဆက်လေမှာခီးတဲ့စုစုပေါင်း18ဦးပါရှိပြီးအမည်မသိလက်နက်ကန်ဖွဲ့ကနေလဝကရရှိ3ဦးကိုဖမ်းဆီးပြီးဆက်လေကိုတော့ပြန်လွှတ်ပေးခဲ့ပါတယ်နိုင်ငံဝန်ထမ်းတွေအခုလိုဖန်ခံရတဲ့ဖြစ်စဉ်ပေါ်မှာရခိုင်ပြည်နယ်လက်ဝကဦးစီးမှုညွန်ကြားရေးမှူးဦးအောင်မင်းကအခုလိုပြောပါတယ
်ကျွန်တော်တို့တော့ဝန်ထမ်းဖြစ်တာနဲ့အညီအောင်ကြရတာဝန်ပြီးရပါတယ်ဒီပေါ်မှာတော့ဘောရောအားပြီးပြည့်အတရာနဲ့ထိကျောက်တာမျိုးတော့ရှိသေးချင်တာပါအခုလိုမျိုးဆန္ဒမျိုးလည်းဒီကြေကျင်းဝတ်တာပါပဲ
။ဖန်စီထားတဲ့ဖွဲ့ဟာအေးအေးရခိုင်လက်နက်ကဖွဲ့ကလို့ဒေသခံတွေကယူဆပြောဆိုနေကြပေမဲ့အေးအေးပြောခွေရခိုင်ဒုက္ခကတော့ဒီဖြစ်စဉ်ကိုမေးမြန်းထားစေလို့ဆိုပါတယ
်။အဲ့ဒီဥစ္စာကအင်တာနက်ပေါ်မှာတော့ကျွန်တော်လက်တွေ့တယ်။ကျွန်တော်အဲ့ဒီမှာကျွန်တော်တို့ဒီလုံချုပ်ကိုထမ်းပြီးတော့မေးထားတယ်ဗျ။ကျွန်တော်ရှိရမပြန်လာသေးဘူး
။လောကရာရှိသုံးဦးဖန်စီခံထားရကြောင်းအတည်ပြုချက်ရရှိပေမဲ့ဘယ်ဖွဲ့ကဖန်စီသွားတယ်ဆိုတာတိတိကျကျထုတ်ပေါ်ပြောဆိုနိုင်ခြင်းမရှိသေးပါဘူး။ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကာလအတွင်းဌာနဆိုင်ရာဝန်ထမ်းတွေဖမ်းဆီးမှုတွေခံရသလိုအရသားတွေကလည်းအေအေဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးခံရမှုတွေကလည်းများပြားနေပါတယ်။မနေ့ကလည်းရခိုင်ပြည်နယ်မင်းပြားမြို့နယ်ဥပုံတောင်ရွာနီးကြောက်တော်မြို့နယ်စင်အိုးချံရွာနဲ့ပလဝမြို့နယ်နုံဘူးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြောခွေရခိုင်တုခကပြောပါတယ်ခင်ဗျာ
။နိုင်ငံအိမ်တင်ပေးဖို့တော်တာပါရှင်။ခုတော့နိုင်ငံတကာတင်ဆောင်မှာတွေပဲဆက်ရအောင်ပါ။ဒီမိုကရက်တစ်ပါတီအတွင်းသမရလောင်းရဲ့ပနာမရွေးကောက်ပွဲကိုလာမဲ့ဖေဖော်ဝါရီလ3ရက်အိုင်အိုဝါပြည်နယ်မှာစတင်ကျင်းပမှာဖြစ်တာကြောင့်နှစ်တစ်ကူဇန်နဝါရီလမှာကိုယ်စားလှယ်လောင်းတို့ရဲ့မဲဆွဲပွဲတွေအရှိန်မြင့်လာပါလိမ့်မယ်။လူလူစစ်တမ်းတွေမှာတော့တူသမရဟောင်းဂျိုးဘိုင်ဒန်ကပါတီကိုစားပြုသမရလောင်းရှင်ပြိုင်မဲ့သူတွေထဲရှေ့ကပြင်းနေပါလေ။ဒါပေမဲ့တခြားပြိုင်ဖက်ကိုယ်စားလှယ်တွေကလည်းအစောပိုင်းကျင်းပမဲ့အိုင်အိုဝါနယူးဟမ်ရှာနဲ့တောင်ကယ်ရိုလိုင်းနာပြည်နယ်တွေကရွေးကောက်ပွဲတွေမှာထောက်ခံမဲ့အခိုင်အမာရအောင်ကြိုးစားနေပါလေ။ဒီမိုကရက်တစ်ပါတီတွင်သမရကိုယ်စားလှယ်လောင်းတွေရဲ့2020ရွေးကောက်ပွဲအလားအလာနဲ့ပတ်သက်လို့ဂျင်မလုံးရဲ့တင်ပြပို့ချက်ကိုကိုသိန်းထိုက်ဦးကပြောပြထားပါလေ
။လာမယ့်နှစ်နိုဝင်ဘာရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်ကိုနိုင်အောင်ရှင်ပြိုင်နိုင်မဲ့သူကသူသာဖြစ်တယ်လို့ဂျိုးဘိုင်ဒန်ကအမြဲတစေပြောနေတာပါ။ သူ့ကိုဝေဖန်နေကြတာတွေကိုလည်းသူသိပါတယ်လို့အခုလိုပြောပါတယ
် I know I'm criticized by some really good decent opponents I've been running
အတိုက်အခံတချို့ရဲ့ကျွန်တော်အပေါ်ဝေဖန်နေတာတွေကျွန်တော်ကြားပါတယ်ကျွန်တော်ဟာတိုင်းပြည်ကိုစူးစီးညှိနှုတ်အောင်လုပ်ဖို့အတွေ့အကြုံနဲတဲ့သူမပြတ်သားတဲ့သူဆိုပြီးဝေဖန်နေကြတာပါဒီတိုင်းပြည်ကိုမစူးစီးနိုင်ရင်ကျွန်တော်တို့ဘာမှလုပ်လို့မရပါဘူးလက်ရှိစနစ်အောင်မှာကျွန်တော်တို့လုပ်လို့မရပါဘူး
တနင်္ဂနွေလုံးအတိုင်းတာရလူထုစစ်တမ်းတွေမှာဂျိုးဘိုင်ဒန်ကဥဆောင်နေပါတယ်။ဒါပေမဲ့လည်းအိုင်အိုဝါနဲ့နယူးယောက်ရှားရပြည်နယ်တွေမှာအဓိကပြိုင်ဘက်တွေနဲ့အကျိတ်နဲ့ရင်ဆိုင်ရနိုင်ပါတယ်။အဲ့ဒီအထက်မှာမက်ဆာချူးဆက်ပြည်နယ်လွှတ်တော်အမတ်အဲလစ်ဘက်ဝါရန်လည်းပါဝင်ပါတယ်။အဲလစ်ဘက်ဝါရန်ကခုလိုမင်းဆွဲနေပါတယ်။
We want to stimulate this economy. We want an economy that grows. Then let's grow it.
ဒီဝါရီတိုးတက်အောင်လို့ထအောင်လုပ်ဖို့စီးဝါရေးပိုကောင်းအောင်လုပ်ဖို့ဆိုရင်ကျမတို့ရဲ့ပြည်သူတွေကိုရင်းနှီးမြှုပ်နှံနိုင်အောင်လုပ်ပေးရပါလိမ့်မယ်။သူတို့လက်ထဲမှာငွေတွေရောက်လာအောင်ထည့်ပေးရပါလိမ့်မယ်။ဘီလီယံနာတွေကပဲဒီငွေတွေကိုရယူနေတာမျိုးမဖြစ်စေရပါဘူး
။2019ခုနှစ်တခြားလို့မဲဆွယ်ပွဲတွေမှာအဲလစ်ဘက်ဝါရန်ကိုကြိုက်တဲ့သူများလာခဲ့တယ်လို့စစ်တမ်းတွေမှာဖော်ပြပါတယ်။နောက်ပိုင်းမှာတော့သူ့အပေါ်လူကြိုက်များတဲ့အချိန်တန့်သွားခဲ့တာကိုတွေ့ရပါတယ်။အခုပါတီတွင်းတပ္ပလောင်ရွေးပွဲစောပေါင်းချင်းမမဲ့ပြည်နယ်ဒီမှာလူစီများထင်ရှားလာတဲ့သူတယောက်ကတော့အင်ဒီယားနာပြည်နယ်ဆော့ဘန်မြို့တော်ဝင်ပီတ်ဘူဒီဂျက်ဖြစ်ပါတယ
်။ We can galvanize and not polarize an American majority that is ready to deliver big reforms, big ideas.
အမေရိကန်ပြည်သူအများစုရဲ့စိတ်အားထက်သန်မှုကိုနှိုးဆော်စီးပြီးတော့သဘောကျလဲမှုတွေမပေါ်ပေါက်အောင်ထိန်းချုပ်ရင်းကြီးမားတဲ့အပြောင်းအလဲတွေပေါ်ဆောင်ရပါလိမ့်မယ်။အရင်ဆယ်စုနှစ်တွေအတွင်းမဖြစ်ခဲ့တဲ့လူအများစုကိုစုစည်းပြီးတော့အချင်းချင်းစည်းစည်းလုံးလုံးနဲ့အောင်မြင်အောင်လက်တွဲဆောင်ရရပါလိမ့်မယ်
။ဘာမော့ပြည်နယ်ထက်လွတ်တော်အမတ်ဘန်နီဆန်ဒါဟာလည်းဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းကိုယ်စားလှယ်တွေထဲမှာထိတ်ဆုံးပိုင်းမှာအမျက်ရှိနေတဲ့သူပါ။သူကမဲဆွယ်ပွဲတွေမှာသမ္မတဆောင်ကိုခုလိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုလို့ရှိပါတယ
်။ And what our campaign is exactly the opposite of what Trump is trying to
ကျွန်တော်တို့မဲဆက်စည်းရုံးမှုတွေဟာ Trump လုပ်နေရတဲ့လုံးဝကွဲလဲပါတယ်။သူကတိုင်းပြည်ကိုသွေးကွဲအောင်လုပ်နေတဲ့သူပါ။ကျွန်တော်တို့ကကျွန်တော်တို့ပြည်သူတွေကိုပြန်စုစည်းမယ်။အားလုံးတူတကွအမေရိကန်ပြည်သူအားလုံးအတွက်စီစဉ်နေချမှတ်လှုပ်ဆောင်ဖို့ပါ။
Iowa ရွေးကောက်ပွဲမှာလူထုထောက်ခံမှုထူးထူးခြားခြားရဖို့ကြိုးစားနေသူတွေထဲမှာမနီဆိုတာပြည်နယ်ထက်လွတ်တော်အမတ် Amy Klobuchar, New Jersey ထက်လွတ်တော်အမတ် Cory Booker နဲ့စွန်ဦးစီးပွားရေးလုပ်ငန်းရှင် Andrew Yan တို့ပါဝင်ပါတယ်။မဲတွေစပေးပြီးပနာမရွေးကောက်ပွဲကြီးကျင်းပပြီဆိုတာနဲ့ဒီကိုယ်စားလှယ်လောင်းတွေအပေါ်လူထုထောက်ခံမှုကိုအကြီးအကျယ်ဆန်းသက်လိုက်တာလို့ဗာဂျီးနီးယားတက္ကသိုလ်ကလေးလာသုံးသက်သူတူဖြစ်တဲ့လယ်ရီဆာဗတ်တိုကပြောပါတယ
် You either get votes or you don't nobody can explain away 1% of the
vote ဒီဖြစ်စေမရဒီဖြစ်စေအိုင်အိုဝါမှာစတင်ကျင်းပမယ်ရွေးကောက်ပွဲမှာမဲတရာခိုင်နှုန်းတော့မရဘူးဆိုရင်ဘလို့မှရှင်းပြလို့မရတော့ပါဘူးကိုကိုရန်ပုံငွေလှူနေတဲ့သူတွေကလည်းအချို့တက်နှုတ်ဆက်သွားပါလိမ့်မယ်ဆိုလိုတာကပတ်စံထမရတော့ဘူးပေါ့ဒီတော့မဲဆွယ်စည်းရုံးတာတွေရဲရတော့မယ်လို့ဆိုလိုတာပ
ါဒီမိုကရက်အများစုကလက်ရှိသမ္မတထရန့်ကိုရှင်ပြိုင်နိုင်မဲ့သူနောက်စီးပွားရေးနဲ့လူမှုရေးဆိုင်ရာအပြောင်းအလဲတွေဖန်တီးနိုင်မဲ့ liberal တွေတဲကခိုင်မာတဲ့ကိုယ်စားလှယ်ကိုပဲရွေးချယ်ကြတာကြောင့်ဒီမိုကရက်ပါတီအတွင်းသမ္မတလောင်းပြိုင်ပွဲဟာအချိန်ကြာနိုင်နေဆိုပြီး Vanderbilt တက္ကသိုလ်ကနိုင်ငံရေးသုတေသီ Thomas Schwartz ကပြောပါတယ်
The energy in the Democratic Party is more on the left than
the Republican Party တွင်အင်အားတွေက Biden လို့သဘောထားပြောပြောင်းသူတွေထက်သဘောထားတင်းမာသူတွေပိုများတယ်။ပနမရွေးကောက်ပွဲတွေမှာပါတီတွင်အကြီးအကျယ်သဘောထားကွဲလွန်မှုတွေပေါ်လာနိုင်ပါတယ
်။ Democratic Party တွင်သမ္မတလောင်းပြိုင်ပွဲတွေမှာ New York ပြည်နယ်မြို့တော်ဝင်ဟောင်း Michael Bloomberg ကတော့နောက်ဆုံးမှဝင်လာသူဖြစ်ပါတယ်။ဒါပေမဲ့လည်းတယ်လီဗီရှင်းကြော်ညာတွေအတွက်ဒေါ်လာသန်းချီသုံးဆွဲခဲ့ပြီးလက်တလောလူထုစစ်တမ်းဒီမှာလူထုထောက်ခံမှု10ရာခိုင်နှုန်းနီးပါးအထိတက်လာတာတွေ့ရကြောင်းပါခင်ဗျာ
။ကိုသိန်းထိုက်ဦးတင်ပြတော်ရပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ71925တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်။ဒီဇင်ဘာလ19ရက်နေ့ကပဲပါကစ္စတန်သမ္မတဟောင်းလည်းဖြစ်စစ်ဘုံချုပ်ကြီးဟောင်းလည်းဖြစ်တဲ့ပါဗက်မူရှရက်ကိုနိုင်ငံတော်တစ္ဆာဖော်မှုနဲ့ပါကစ္စတန်အထူးတရားရုံးတစ်ခုကတည်တံ့ချမှတ်လိုက်ပါတယ်။နိုင်ငံတော်ရေးပေါ်အခြေအနေကြေညာမှုနဲ့ပတ်သက်ပြီးတော့အခုလိုတရားစွဲဆိုခံရတဲ့အကြောင်း VOA သတင်းထောက် Jeff Caster သတင်းပေးပို့ထားတာကိုကိုငင်းချန်ကပြောပြထားပါတယ်ရှင်
။ဆေးအာဏာရှင်ဟောင်းအတွက်အခုတရားရုံးဆုံးဖြတ်ချက်ဟာပထမဦးဆုံးအကြိမ်ဖြစ်ပါကစ္စတန်မှာတရားစီရင်ပြီးပြစ်ဒဏ်ချမှတ်ခံရတာပါ။ဗိုလ်ချုပ်ကြီးမူရှရက်ဖ်ဟာလက်ရှိမှာတော့ဒူဘိုင်းမြို့မှာဆေးကုသမှုခံယူပြီး1999ခုနှစ်မှာဆေးအာဏာသိမ်းမှုကိုခေါင်းဆောင်ခဲ့တာပါ။အာဏာသိမ်းမှုအတွက်တရားရေးဌာနကဥပဒေကြောင်းအရအကြောင်းပြချက်ပေးခဲ့ပြီးလွှတ်တော်ကလည်းထောက်ခံခဲ့ပါတယ်။ဒါပေမဲ့2008ခုနှစ်ကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာခဲ့တဲ့အပေါ်မှာ အခုလိုတရားစွဲဆိုခံခဲ့ရတာပါ2014ခုနှစ်ကတည်းကစတင်စွဲဆိုခဲ့တဲ့အမှုကိုအခုမှဆုံးဖြတ်နိုင်ခဲ့တာပါတိုင်းပြည်အတွင်းမှာဩဇာအာဏာကြီးမားတဲ့စစ်တပ်ရဲ့ဖိအားတွေကြောင့်2016ခုနှစ်မှာတော့ဆေးကုသမှုခံယူဖို့အတွက်တိုင်းပြည်ကနေထွက်ခွာခွင့်ရခဲ့တယ်လို့အများကယူဆပါတယ်ဒီကနေ့တရားရုံးဆုံးဖြတ်ချက်အပြီးမှာတော့ဒီအမှုဟာအစကတည်းကမစွဲသိမ့်ဘူးလို့မူရှာရက်ဖ်ရဲ့ရှေ့နေအတာရှားကသတင်းတောက်တွေကိုပြောပါတယ
်ဒီမှုဟာမားနေတယ်လို့ကျွန်တော်ပြောနေပါတယ်ဒီမှုကိုတပြည်လုံးစန္ဒခံယူဝဲလုပ်တင်ပါတယ်တိုင်းပြည်မှာစန္ဒခံယူဝဲလုပ်ပြီးဆုံးဖြတ်တင်ပါတယ
်တရားရုံးရဲ့ဆုံးဖြတ်ချက်ဟာနောက်ဆုံးမဟုတ်သေးဘူးလို့တရားရုံးချုပ်အကြီးတန်းရှေ့နေဟာမစ်အလီခန်းကသတင်းတောက်တွေကိုပြောပါတယ
် The option is under the law
တရားရုံးချုပ်မှာယူခံခွင့်ရှိပါသေးတယ်1986ခုနှစ်ဥပဒေအရလုပ်ခဲ့တဲ့တရားစွဲဆိုမှုမှာပါကစ္စတန်တရားရုံးမှာယူခံခွင့်ရှိပါတယ်
စစ်တပ်နဲ့နှီးဆက်တယ်လို့ယူဆရတဲ့လက်ရှိအစိုးရကတော့ဘာတရားဝင်ထုတ်ပြန်မှုမှမလုပ်ခဲ့ပါဘူးစစ်တပ်ဩဇာအာဏာကြီးနေတဲ့တိုင်းပြည်တစ်ခုမှာအခုလိုတေတံကိုဆောင်ရွက်ဖို့ကိစ္စဟာလွယ်မှာမဟုတ်ဘူးလို့တချို့လေးလာသူတွေကသုံးသပ်ပါတယ်ခင်ဗျာ
ပါကစ္စတန်အာဏာရှင်ဟောင်းပါဗက်စ်မူရှရက်ဖ်ကိုမျက်ကွယ်တေတံချမှတ်ခဲ့တဲ့အကြောင်းကိုငင်းချန်တင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေခရစ်စမတ်နေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်ခုလိုခရစ်စမတ်နဲ့နှစ်တကူရာသီအောက်တိုင်း VOA ကသတင်းလေးတွေထုတ်လွှင့်ပေးနေကြမှုဒီကနေ့မှာတော့ Band Aid Trinity တည်ဆိုထားတဲ့ Do They Know It's Christmas ဆိုတဲ့သတင်းကိုထုတ်လွှင့်ပေးချင်ပါတယ်။နားဆင်ပါရှင်။
It's Christmas time. There's no need to be afraid. At Christmas time, we let in light. Better shame and in our world of plenty we can spread a smile of joy throw your arms around the world at Christmas time but say a prayer pray for the other one at Christmas time
ကျမတို့အခုထုတ်လွှင့်သွားတဲ့ Christmas သချင်းလက်ဆောင်ကိုတောတာရှင်တွေနဲ့ခြားကြလိုက်မယ်လို့မျှော်လင့်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်ပါပဲ။ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9နာရီနဲ့9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ Intel 17နဲ့ Mia 73ဂျိုရုတွေကလည်းဖိုင်းယူကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကောင်းလင်းကပြောပြပေးပါအောင
်ဒီကနေ့ကျောက်တဲ့ Christmas နေ့ထိမ့်မဲ့ဖြစ်မေတ္တာတရားရဲ့လင်းလင်းမှုတွေကိုပုံရံမင်းကြီး Francis ကအလေးထားဟောကြားသွားပါတယ်မန္တလေးလို့ဘုရားသခင်ကကိုယ့်ကိုချစ်တယ်လို့လူတွေထင်နေပေမဲ့တကယ်လို့ဘုရားသခင်ကအကျွမ်းမဲ့ချစ်ခြင်းမေတ္တာနဲ့လူဆိုးလူကောင်းမခွဲကြဘဲအဆိုးဆုံးလူတွေကိုတော့မှမေတ္တာထားတဲ့အကြောင်း Saint Peter's Basilica ဘုရားကျောင်းကတကောင်ရန်တရားဝဲမှာပုံရံမင်းကြီးဟောကြားသွားတာပါခရစ်မတ်ခါသမယားပြည့်ပုံရံမင်းကြီးဟာစိန့်ပီတာစ်ဘက်ဆလီကာဘုရားကျောင်းတော်ဝရန္ဒာကနေဒီကနေ့လဲပြည့်တက်တွေကိုတရားဟောကြားမှာဖြစ်ပါတယ်ခရစ်တော်ဖော်မြင်တဲ့အထိမ်းအမှတ်ပြည့်ဒီကနေ့ကမ္ဘာတစ်ဝှမ်းခရစ်မတ်ပွဲတော်ကိုဆင်နွှဲနေမှာပဲကက်သလစ်ခရစ်ယာန်သာသနာပိုင်းပုံရံမင်းကြီးနဲ့ကင်တာဘရီဂိုင်းချုပ်ဆရာတော်ဂျက်စတင်ဝဲဘီတို့ကလည်းတောက်ဆူရနိုင်ငံမှာငင်းချင်းင်းနဲ့တာပြာတာဝါပြောရေးတွေမျော်လင့်နေအကြောင်းလဲဒီကနေ့ပဲသတင်းစကားပါလိုက်ကြပါတယ်ယေရှုခရစ်တော်ဖော်မြင်တဲ့ဘက်သလဟမ်မြို့ကနေတိဗီဖျားကျောင်းတော်မှာတော့ဒီကနေ့ခရစ်မတ်ပွဲတော်နေ့ကိုဝတ်ပြုဆုတောင်းပွဲတွေနဲ့ဒီနေ့ပဲကျင်းပခဲ့ကြပါတယ်။မေရိုမေရီယေရှုခရစ်တော်ကိုဖွားမြင်ခဲ့တဲ့ကိုနီယာမှာလေးရာစုကလေးကဖျားကျောင်းကိုတိဆောက်ထားတာဖြစ်ပြီးမင်းညားကလည်းခရစ်ယာန်ဖျားဘူးထောင်ထဲချပြီးဂျော်ဒန်မြစ်တစ်ဖက်ကမှရှိတဲ့ဘက်သလဟမ်မြို့ကိုလာရောက်ပြီးခရစ်မတ်ပွဲတော်ကိုကျူးစွာဝတ်ပြုဆုတောင်းခဲ့ကြတာပါ။ခရစ်မတ်နေ့မှာပဲဟောင်ကောင်မှာစူးရဆန့်ကျင်ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေသလိုထိတ်တဲရင်ဆိုင်တိုးမှုတွေနဲ့လည်းကြုံနေရပါတယ်။ရတပေါ်နဲ့ဆန္ဒပြသူတွေကြားထိတ်တဲ့ရင်ဆိုင်တဲ့အထိဖြစ်ခဲ့ပြီးနောက်တစ်နေ့မှာပဲဒီမိုကရေစီချွေးချော်ဆန်နေ OIP ကုန်းတဲ့တွေနဲ့ဖျက်ချောက်ချီတက်ဆန္ဒပြခဲ့ကြတာပါ။မနေ့ကခရစ်မတ်ပွဲတော်အကျိုးနဲ့မှာတော့ဆန္ဒပြသူတွေနေရာတော်များမှာမိရှုဆန္ဒပြခဲ့ကြတယ်လို့လုံလင်းရဲတွေကမျိုးရုံပုံတွေနဲ့နေနှင်းမှုတွေနဲ့လည်းကြုံခဲ့ရပါတယ်။အစိုးရဆန့်ကျင်ရေးဒီမိုကရေစီလွတ်လပ်ခွင့်ရရှိရေးအွန်လိုင်းကစီရင်လုံဆော်ခဲ့ရကမနေ့ကဆန္ဒပြသူတွေကုန်းတဲ့တွေခီးသွားတွေသွားလာများတဲ့နေရာတွေမှာဆန္ဒပြခဲ့ကြတာပါ။အစိုးရနိုင်ငံမှာအကြီးအကျယ်တော်မီဆက်လက်လောင်ကျွမ်းနေတာကိုထိန်းချုပ်နိုင်မှုဒီနေ့ခရစ်မတ်နေ့အထိမိဘဝန်ထမ်းတွေမနာမနေကြိုးပမ်းနေကြရပါတယ်။ဒီသတင်းပတ်ကောမှာရာသီဥတုပုံမပူပြင်းလာလိမ့်မယ်လို့ခန့်မှန်းထားတဲ့အတွက်လည်းဒီမတိုင်ခင်မှာအေက6000ကျော်လောက်လောင်ကျွမ်းနေတဲ့တော်မီကိုတက်နိုင်သမျှနှိမ့်တက်ဖို့ကြိုးစားနေကြတာပါ။ဒီကနေ့မှာအပူချိန်နည်းနည်းပြန်သက်သာလာတဲ့အတွက်ပြည်내မိသက်ဌာနတွေအတွက်တော်မီဆက်ကြီးထွားမလာနိုင်အောင်ထိန်းနိုင်မဲ့အခြေအနေတွေလည်းရှိကောင်းရှိနေနိုင်ပါတယ်
။တရင်အချင်းချက်ကိုကောင်းလုံးပြညာပေးကြတာပါ။ဒီညနေ့အတွက်စီစဉ်ထုတ်လုပ်ရမှုကကောင်းအောင်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dexter Wanderer ဖြစ်ပါတယ်။ FIO American အသံညာပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25 kHz 3905ည၊လိုင်းဒိုမီတာ32 kHz 7883ည၊လိုင်းဒိုမီတာ51 kHz 9335နဲ့လိုင်းလမ်းမီတာ190 kHz 3905ကနေထုတ်လွှင့်ပေးသွားအောင်ပါသတရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအမရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပ
This program has come to you from the Voice of America, Washington. From Washington, this is